ဒီကနေ့ဇွန်လ20ရက်မှာကြာရောက်တဲ့နိုင်ငံတကာဒုက္ခသည်များနေ့အထိမ်းအမှတ်ဖြစ် IOM လို့ခေါ်တဲ့နိုင်ငံတကာရွှေ့ပြောင်းချေချမှုဆိုင်ရာကုလသမဂ္ဂအဖွဲ့ကနေထုတ်ပြန်တဲ့လေ့လာချက်တစ်ခုအရထိုင်းနိုင်ငံထပ်ခဲအတွင်းမြန်မာဒုက္ခသည်တွေအများဆုံးနေထိုင်တဲ့မယ်လဒုက္ခသည်စခန်းမှာမိမိကိုယ်ကိုသက်သေးတဲ့သူတွေများလာတဲ့အကြောင်းနောက်တစ်ခုတေချောင်းကြံခဲ့သူရေတွက်ဟာလည်းတဟုန်တိုးတိုးလာနေတယ်လို့ဆိုပြီးတော့ဖော်ပြထားပါတယ်ဒါကြောင့်ဒုက္ခသည်တွေခံစားနေကြရတဲ့စိတ်ဝေဒနာတွေကိုပြေပြောက်စေဖို့အရေးပေါ်ဆောင်ရွက်ပေးဖို့လဲ IOM ကနေပြီးတော့မနေ့ကတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းမယ်လဒုက္ခသည်စခန်းမှာဒုက္ခသည်28ဦးအားကိုယ့်ကိုယ်ကိုတတ်သိခဲ့ပြီးတော့အဆုံးစီရင်ဖို့ကြိုးစားခဲ့တဲ့သူပေါင်း66ဦးရှိခဲ့တဲ့အတွက်ဒါဟာနိုင်ငံတကာတေချောင်းကြံစီမှုနှုန်းထက်သုံးဆပိုပြီးတော့များနေတယ်လို့လဲအဲ့ဒီအစီရင်ခံစာမှာထောက်ပြထားပါတယ်။အထူးသဖြင့်အသက်50အောက်အမျိုးသားတွေအတွက်အများဆုံးစိုးရိမ်နေရပြီးတော့တတ်သိခဲ့သူ10ဦးနဲ့4ဦးနီးပါးဟာပေါင်းပင်သက်ဆေးကိုအသုံးပြုခဲ့ပြီးတော့တေဆုံးသူတစ်ဝက်နီးပါးဟာမိသားစုပြဿနာကြောင့်ဖြစ်တဲ့အပြင်အရက်နဲ့တခြားမူရစေဝါသုံးဆွဲမှုတွေကြောင့်သုံးပုံတပုံတတ်သိခဲ့ကြတယ်လို့ဖော်ပြထားပါတယ်။ထိုင်းခြေဆိုင်အယ်မန်စီမန်ကိန်းအရာရှိ Harry Smith ကတော့မယ်လဒုက္ခသည်စခန်းဒုက္ခသည်တွေကြားမှာတတ်သိမှုနှုန်းတိုးလာနေတဲ့အတွက်ကြောင့်သူအနေနဲ့ပူပန်စိတ်တုံ့လုံမှုတွေဖြစ်ပေါ်နေတယ်။ဒီကိစ္စကိုအရေးပေါ်ကင်တွယ်ဖြေရှင်းဖို့လည်းသူကတိုက်တွန်းထားပါတယ်။